Russia ရဲ့ Ukraine ကျူးကျော်စစ်အပြစ်ခံရက်စဲရဲ့အတွက် Ukraine ကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့သူဟာ Saudi Arabia ကိုသွားမှာဖြစ်ကြောင်းအရှေ့လေပိုင်းဆိုင်ရာ American အထူးကိုယ်စားလှယ် Steve Woodcock ကကြေညာပြီးနေမှာပြောပါတယ်ဆွေးနွေးပွဲကို Riyadh မှာဒါမှမဟုတ် Jeddah မှာကျင်းပဖို့အတွက် Ukraine နဲ့ပြောဆိုနေကြပြီဖြစ်ပြီးငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းချမှတ်ဖို့နဲ့ကနဦးအပြစ်ရရေးအတွက်ဆွေးနွေးဖို့ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ကြားအခြေတင်ဖြစ်ခဲ့ရတဲ့ပြီးခဲ့တဲ့တောက်ချန်တဲ့သမ္မတ Imperials တွေ့ဆုံပွဲနောက်ပိုင်းသမ္မတ Zelensky ကတောင်းပန်ခဲ့သလို American ဟာ Ukraine အတွက်အများပြားဆောင်ရွက်ခဲ့တာအတွက်ကျေးဇူးတင်ကြောင်းပြောခဲ့တဲ့စာဟာအလွန်အပြည့်သဘောဆောင်တဲ့ပထမခြေလှမ်းချက်အဖြစ်သမ္မတ Trump ကအခံယူကြောင်းနဲ့အထူးကိုယ်စားလှယ်ကပြောပါတယ်။တစ်ချိန်တည်းမှာပဲသမ္မတ Zelensky ဟာ Brussels မှာဥရောပခေါင်းဆောင်တွေနဲ့အတူအရေးပေါ်ဆွေးနွေးပွဲကိုတက်ရောက်နေပါတယ်။ဥရောပသမဂ္ဂအလှည့်ကျဥက္ကဋ္ဌပိုလန်ဝန်ကြီးချုပ်ဒေါနယ်ထက်စ်ကဥရောပအနေနဲ့ရုရှားနဲ့ပိုးပြီးထိရောက်မြန်ဆန်စွာလက်နက်တပ်ဆင်မှာဖြစ်ကြောင်းပြောသလိုဥရောပကော်မရှင်အကြီးအကဲအာရှူလာဗွန်ဒါလီယန်ကလည်းအဖွဲ့ဝင်28နိုင်ငံအနေနဲ့လာမယ့်၄နှစ်အတွင်းဥရောပကာဝေးအသုံးစရအတွက်ဒေါ်လာ863ဘီလီယံယင်းနှုန်းမှုကတိပြုတာနဲ့အတူဒီလေပိုးသုံးဖို့အတွက်စီစဉ်နေတယ်လို့ပြောပါတယ်